ဝင်ကြီးခင်ဗျရခိုင်မှာဒေသခံတွေကိုဒေသန္တရရဲတပ်ဖွဲ့ဝင်အဖြစ်လက်ခံပြီးတော့လက်နက်တပ်ဆင်ပေးမယ်လို့ကြားလို့ပါအဲ့ဒါနဲ့ပတ်သက်ပြီးဘယ်လိုစီစဉ်နေလဲသိချင်လို့ပါခင်ဗ
ျဒီနေဆိုအဖွဲ့နဲ့ဒီနေဇာတောင်ဆံဘုံနေဇာတောင်ရေတောင်ဆံဘုံဒီရေမှုချုပ်သူရဦးစွန်းလွင်နဲ့တိုင်းမင်းပြီးတော့ဒီဒေသမှာပဲဒေသရေးတဲ့အဖြစ်ဟောဝါလဘုန်းဒေသရေးတပ်ဖွဲ့နေသားမျိုးနဲ့ဟာနေတပ်ဖွဲ့ဝင်လို့ရှိရင်ကျန်တဲ့ဒေသတွေကိုဟိုမပို့ဘူးပေါ့ဗျာကိုမျိုးကိုရွာမှာပဲလာတာရဲ့ညတတာအဖြစ်တောင်းဝန်ထမ်းဆောင်ခွင့်ရှိတယ်ဆိုတော့ဒီဒေသရေးတပ်ဖွဲ့အာနေထောက်ကိုပို့ဆောင်ဖို့လုပ်ထားတာပ
ါဟုတ်ကဲ့ဝင်းကြီးဘယ်ဒေသမှာအဓိကခေါ်မှာလဲဗျာရခိုင်တပြည်နယ်လို့မှာလားဗျာ
အဓိကဦးစားပေးရတော့ဒီမောင်တို့စစ်တွေဒေသပေါ့နော်နောက်တို့ချေပြီးတော့ဟောဖြစ်လို့ရှိရင်ရခိုင်တပြည်နယ်လုံး18မြို့နယ်လုံးကရေးတပ်ဖွဲ့ဝင်နေတဲ့လူတွေမိမိတက်တာမှာမိမိပြန်ပြီးတော့တောင်းထမ်းဆောင်မယ်ဆိုလို့ရှင်ဒါကျွန်တော်တို့တပြည်နယ်လုံးအတိုင်းအတာနဲ့တော့လိုအပ်ရင်အပြည်နယ်စစ်တော်မှာဥပဒေပြုခွင့်ရှိရင်ပြုခွင့်ပြုပြီးတော့ကိုစီစဉ်ရမှာပေါ့ဗျာနော
်ဟုတ်ကဲ့ဒေသနာရေးတပ်ဖွဲ့ဝင်ဖြစ်ရှောက်ချင်တဲ့သူတွေကဘလို့အရေးချင်းတွေနဲ့ညီဖို့လို့မလဲခင်ဗျာ
အရေးချင်းကတည်းကတော့ဒီရေးမှုချုပ်ကအခုကြေညာထားတာကတော့ကျွန်တော်တို့မူလရန်အခြေခံပညာမူလရန်တင်ပို့တဲ့အနေအထားမှာကိုဒါလက်ခံပါတယ်အတက်က35နဲ့မကျော်ဘူးမကြခင်ဒီလူရေရတယ်လို့တရားရ200ရအစတင်ရလို့ရှိရင်ဒီမှာစစ်တွေမှာသင်တန်းပေးမယ်ဒီလိုခုနပြောတဲ့ကြီးကံပြင်မှာသင်တန်းပေးမယ်6လလောက်သင်တန်းတက်ပြီးရင်သူတို့ဒါညမနငါရေးတာဖွဲ့ဝင်အဖြစ်အတိမပြုပြီးတော့ခုနလက်နဲ့တက်ဆင်ပေးမယ
်ဟုတ်ကဲ့ဗျသူတို့ကရခိုင်ပြည်နယ်ရဲတပ်ဖွဲ့အနေနဲ့ထားမှာလားပြီးတော့ကုတ်ခဲတော်ရောပြည်နယ်အစိုးရဖွဲ့ရဲ့ကုတ်ခဲမှာလားဒီရဲတပ်ဖွဲ့ရပဲပြည်ရဲရပဲကုတ်ခဲမှာလားဗျ
ဒီအခုဆိုရင်နေကြဆောင်ရဲတပ်ဖွဲ့ရကုတ်ခဲမှာပေါ့ဗ
ျဟုတ်ကဲ့ဗျအခုလို့ဒီပေါ့နော်ဒေသခံရဲတပ်ဖွဲ့ဖွဲ့ရတဲ့ရည်ရွယ်ချက်ကိုဝန်ကြီးပြောပြပေးပါအောင်ခင်ဗ
ျဒီကဒီနေသက်ဒေသတွေမှာကျွန်တော်တို့တိုင်းဒါဆိုတာက300ခန်းလုံး400ခန်းလုံးဒီလောက်ပဲရှိသေးကြဒီရွာတွေမှာတော်တော်ကိုရခိုင်တိုင်းရင်းသားတွေအနေနဲ့အဖိနှိပ်ထိခိုက်ခံစားနေရတယ်ဒီကျွန်တော်တို့တိုင်းရင်းသားတွေမှာပါဝင်တဲ့မျိုးသက်ခမီတိုင်းနဲ့ဆိုတာဒီတောင်ပေါ်ဒီနေသက်ဒေသတစ်ချောင်းကတောင်ပေါ်တွေမှာကိုင်းရလုတ်ကန်ဆတ်တော့ကြတယ်ဒီငရုတ်ခရမ်းတီးစိုက်ပျိုးပြီးတော့လုတ်ကန်ဆတ်တော့ကြတယ်အဲ့ဒီမှာအဲ့လိုလုပ်ငန်းတွေမှာဖြစ်စီရတယ်တချို့သားငါဖားရှာတဲ့ဒီချောင်းကျိုချောင်းကျားကိုဆင်းနေတဲ့တိုင်းရင်းသားတွေကိုလည်းအဲ့လိုပဲလိုက်ပြီးတော့နှောက်ချက်ဖြစ်စီတာတွေရှိတယ်အဲ့ဒါမျိုးလေးတွေကြုံနေရတယ်အများကြီးအကြ ాయి ချင်းနေပြီအဲ့ဒီညာတွေကတိုင်းရင်းသားတွေကရွာသားတွေကဒီရက်တပ်ဖွဲ့ဝင်တွေရှိနေရင်ဒါဘုံလုံးကိုဟိုကောက်ကွယ်ဆောင်ချလို့ရတာပေါ့ဗျအဲ့ညာရည်ရွယ်ချက်ပါပဲဟုတ်ကဲ့ပ
ါကိုယ့်ရဲ့ဘာသာကိုကြည့်ပြီးတော့ဒီရက်တပ်ဖွဲ့ဝင်လက်ခံတော်ကိုစီစစ်ဖို့ရှိမလားခင်ဗျ
ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရခွဲခြားထားတာမရှိဘူးအကုန်လုံးကိုဟိုပါဝင်နိုင်တယ်ဒါပေမဲ့နိုင်ငံသားဖြစ်မှုနဲ့ခြားတဲ့ခါကျတော့နိုင်ငံသားဖြစ်မှုမဖြစ်မှုနိုင်ငံသားတယောက်အနေနဲ့ပဲဒါကျွန်တော်တို့ဆုံးဖြတ်ရမယ်ဗျ။အဲနိုင်ငံသားဖြစ်မှုနဲ့ဆုံးဖြတ်ပြီးတော့ဒါလက်ခံမှာပေါ့ဗျာနော
်။ဩဟုတ်ကဲ့ဗျာ။ဆိုတော့မြန်မာနိုင်ငံသားမှတ်ပုံနဲ့ခြင်ထားတဲ့မွတ်စလင်တွေပါလာရှောက်မယ်ဆိုလို့ရှိရင်ရောခင်ဗျ။အ
ဲကြတာပေါ့ဗျာ။ဒါကဒီကျွန်တော်တို့ရခိုင်ပြည်နယ်အတိုင်းအတာမျိုးမှာခုနဒီလက်ခံတဲ့ဌာနတွေရဲ့အဆုံးဖြတ်ဖို့လိုက်ပြီးတော့သူတို့ရဲ့ဒီလူတယောက်ရဲ့ဟောပေါ့နော်ခမရဒီလက်ကျုံနေတဲ့လူတယောက်ကိုတနက်ကင်ဖို့အတွက်ကတော့မရဘူးကွာအခြေသိနေတဲ့လူတယောက်ကိုတိုက်ပွဲဝင်ဖို့အတွက်စီစဉ်လို့တော့မရဘူးပေါ့နော်အဲ့ဒါမျိုးသူတို့စိတ်ကြိုက်ဆုံးဖြတ်ပြီးတဲ့အခါလက်ခံမှာပေါ့ဗျာနော
်ဝင်းကြီးကျေးဇူးတင်ပါတယ်ခင်ဗျာအခုလို့ဖြေပေးတဲ့အတွက်